အီရန်သမ္မတရွေးကောက်ပွဲကိုသမ္မတဟာဆန်ရိုဟာနီအနိုင်ရကြောင်းအစိုးရပိုင်ရုပ်မြင်သံကြားဌာနကစနေနေ့မှကြေညာပါတယ်။အနီးကပ်ဆုံးကြိုင်ပဲ့သဘောထားတင်မှသူဘာသာရေးခေါင်းဆောင်အီဘရာဟင်ရိုက်ဇီကိုသမ္မတရိုဟာနီအလွယ်တကူအနိုင်ရခဲ့တာပါ။ကိုယ်စားလှယ်လောင်း၄ဦးနဲ့ရိုဟာနီကမဲ58ရင်းငယ်နှုန်းရရှိခဲ့ပြီးမစ္စတာရိုက်ဇီကဒုတိယအဖြစ်မဲ38ရင်းငယ်နှုန်းရရှိခဲ့ပါတယ်။တောက်ကြာနဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်အလုံးရင်းနဲ့လာရောက်မဲပြေးခဲ့ကြတဲ့အတွက်ရွေးကောက်ပွဲအနာလိုင်းတွေကမဲပြေးတဲ့အချိန်ကိုညတကောင်ရန်တီတိုးပေးခဲ့ရပါတယ်။တချို့မဲဆန္ဒရှင်တွေဟာသူတို့ရဲ့မဲတွေကိုပြေးနိုင်ဖို့အတွက်နိုင်ရည်နဲ့ချီပြီးတန်းစီခဲ့ကြပါတယ်။မဲပြေးဖို့မှပုံတင်ထားတဲ့ event ပြည်သူ56တန်းအတွက်တနိုင်ငယ်လုံးမှာမဲရုံ6000ကျော်ဖွင့်ထားပေးခဲ့ရပါတယ်။ event နိုင်ငံပေါ်စီးပွားရေးတန်ထားပိတ်ဆို့မှုတွေဖြစ်လျော့သွားစေခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့တခြားကမ္ဘာ့အင်အားကြီးနိုင်ငံတွေကြားတမိုင်းဝင်နျူကလ িয়ার သဘောတူညီချက်ရခြင်းဟာရောဟာနီအတွက်အနာဂတ်နိုင်ငံရေးအားသာချက်တစ်ခုဖြစ်ပါတယ်။ဒါပေမဲ့ဗန်လုပ်ငန်းနဲ့ငွေကြေးလုပ်ငန်းတွေအပေါ်ဒဏ်ထားပိတ်ဆို့မှုတွေဆက်ပြီးရှိနေတဲ့အတွက်အဲ့ဒီသဘောတူညီချက်ကို Rise ကဝေဖန်ခဲ့ပါတယ်။နိုင်ငံရေးတုံ့တက်သူတွေကတော့ရောဟာနီဟာလူကြိုက်အများဆုံးကိုယ်စားလှယ်လောင်းတူဦးဖြစ်တယ်လို့ရှုမြင်ခဲ့ကြပါတယ်။1980ခုနှစ်နောက်ပိုင်းဒီကျင်းပတဲ့အီရန်ရွေးကောက်ပွဲမှာလက်ရှိသမ္မတကပဲပြန်လည်အရွေးခံရလိမ့်ရှိတဲ့အတွက်ရောဟာနီအနိုင်ရမယ်လို့လိလာသူတွေကမျှော်မှန်းထားကြတာဖြစ်ပါလိမ့်ရှင်။